လာပါရှင်လောလတ်တဲ့အာရှတန် RF ရဲ့2024ခုနှစ်ဇူလိုင်လ12ရက်နေ့တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမဝေမာထမရှင်ဒီနေ့ညအစည်းအဝေးမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်ပါတီ၄ခုကိုတရုတ်ကအလဲလာဖို့ဖိတ်ခေါ်ခဲ့တဲ့သတင်းနဲ့အတူမောင်နှောတိုက်ပွဲကြောင့်ရိုဟင်ဂျာတွေထောင်နဲ့ချီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အကြောင်းတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်။အိန္ဒိယထိုင်းနဲ့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးတွေအိန္ဒိယနိုင်ငံနယူးဒေလီမြို့မှာမနေ့ကအလွတ်သဘောတွေ့ဆုံခဲ့ကြပါတယ်။တွဲဆောင်မှုမှာသုံးနိုင်ငံဘုံအကျိုးစီးပွားဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ထိုင်းနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါ့အပြင်ထိုင်းနိုင်ငံသားဝန်ကြီးနဲ့စစ်ကောင်စီနိုင်ငံသားဝန်ကြီးတို့တီးခြားထပ်မံတွေ့ဆုံခဲ့ပြီးနှစ်နိုင်ငံနယ်စပ်လုံခြုံရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းဆိုပါတယ်။စစ်ကောင်စီဘက်ကတစုံတရာပြောလာတာမရှိသေးပါဘူးရှင်။နိုင်ငံရေးပါတီ၄ခုကိုဆက်ဆံရင်မြင့်တင်ဖို့ဆိုပြီးတော့တရုတ်ကွန်မြူနယ်ပါတီကဖိတ်ကြားထားတယ်လို့ဖိတ်ကြားခံရသူတွေက RFA ကိုပြောပါတယ်။ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ၊ပြည်သူ့ပါတီ၊ရခိုင်ဦးဆောင်ပါတီနဲ့ကြားပြုတ်ပါတီလို့လူသိများတဲ့ရှမ်းနဲ့တိုင်းဒေသများဒီမိုကရက်တစ်ပါတီတွေကိုဇူလိုင်လ20ရက်နေ့ကနေ28ရက်နေ့အထိတရုတ်နိုင်ငံကိုလာရောက်လည်ပတ်ဖို့ဖိတ်ကြားထားတာပါ။တဖက်မှာလည်းစစ်ကောင်စီဖျက်သိမ်းထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ကိုတရုတ်နိုင်ငံကဆက်ဆံရေးအရာရှိခန့်ထားပြီးတော့ပုံမှန်ထိတွေ့ဆက်ဆံနေပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့တရုတ်နိုင်ငံကမြန်မာနိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍကိုအာရုံစိုက်လာတာဖြစ်တယ်လို့ RFA ကိုပြောပါတယ်ရှင်။ဒီခီးစဉ်အတွင်းကျေးလက်ဒေတာဖွံ့ဖြိုးရေးနဲ့ပိုလန်မှစီမံကိန်းအကောင့်ထက်ဖော်ရေးကိစ္စတွေကိုအမြင်သဘောထားချင်းဖလှယ်သွားမယ်လို့တရုတ်ရဲ့ဖိတ်ကြားစာမှာပြောထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကအမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ58ခုရှိပြီးတော့အဲ့ဒီတွေကပါတီ၄ခုကိုတရုတ်ကဖိတ်ကြားခဲ့တာပါရှင်။ရှမ်းပြည်နယ်လာရှိုမြို့မှာမနေ့ကလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲပြီးခရီးရန်ဘာသာရေးဆရာတအူးအပါဝင်ပြည်သူ၄ဦးသေဆုံးခဲ့ပါတယ်။ခဏဦးတန်ရရရှိခဲ့တယ်လို့ကဲဆယ်ရေးလုံနေသူတွေကပြောပါတယ်။လာရှိုမြို့အနီးတိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့ဇူလိုင်လ3ရက်နေ့ကနေစလို့17ရက်နေ့အထိတပတ်ကျော်အတွင်းမှာလာရှိုမြို့မှာလက်နက်ကြီးထိမှန်သေဆုံးသူ23ဦးရှိပြီးတော့ဒဏ်ရာရသူ30ကျော်ရှိနေပါပြီ။တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အရသာအများစုကတော့အိုးအိမ်ဆုံးခွာသွားကြပြီလို့ဒေသခံတွေကပြောပါတယ်ရှင်။မန္တလေးတိုင်းမရယာမြို့နယ်မြောက်တန်ငါတပ်စခန်းကိုတင်ယူလိုက်ပြီလို့ပြည်သူ့ကာကွယ်ရေးတပ်မန္တလေးကဒီနေ့သတင်းထုတ်ပြန်ပါတယ်။ဒါ့အပြင် FRB လက်မြေစက်ရုံကစစ်ကောင်စီတပ်တွေရဲ့ကာကင်းစခန်းဂုံးတွေကိုလည်းတိုက်ခိုက်ခဲ့ပြီးတော့လက်နက်ငယ်12လက်နဲ့ခဲယမ်းတချို့ရရှိခဲ့တယ်လို့ဆိုပါတယ်။မန္တလေး PDF ကမရယာမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း26ခုထပ်မင်းဲကိုတင်ယူထားပြီးတမျိုးလုံးကိုတင်ယူနိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်ရှင်။ရန်ကုန်တိုင်းလိုင်မြစ်ထဲမှာဇူလိုင်လ10ရက်နေ့မနက်ပိုင်းကတမန်မှောက်ပြီးတော့ပျောက်ဆုံးနေသူ10ဦးတဲက4ဦးရဲ့ရုပ်အလောင်းတွေကိုဒီနေ့မနက်ပိုင်းမှာပြန်တွေ့ခဲ့ပါတယ်။ပြန်တွေ့တဲ့ရုပ်အလောင်းတွေတဲ့တက္ကသိုလ်ဝန်ထမ်းចောင်းသား1ဦးနဲ့အသက်20ကျော်အရွယ်အမျိုးသမီး1ဦးအမျိုးသား2ဦးတို့ပါဝင်ပါတယ်။ပျောက်ဆုံးနေသူတွေထဲမှာចောင်းသား1ဦးចောင်းသူ1ဦးအမျိုးသမီး1ဦးနဲ့အချက်အလက်မသိရသေးသူ1ဦးတို့ကြံ့နေပြီးတော့ရှာဖွေရေးတွေဆက်လုပ်နေပါတယ်ရှင်အခုဆက်လက်ပြီးတော့သတင်းဆောင်မားတွေကိုထုတ်လွှင့်ပါမယ်ရှင်စကိုင်းတိုင်းနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေတာနန်ယွန်ပန်ဆောင်နဲ့ကချင်ပြည်နယ်ကဆွန်ပရာဘွန်ပူတာအိုမချမ်းဘောနောင်ဘွန်ခေါလန်ဖူးမြို့တွေမှာဇွန်စုလိုက်မှာမိုးများလို့ချောင်းရည်တွေကြီးနေပါတယ်နောက်ဆက်တွဲသွားလာလို့မရလို့စားတောက်ကုံတွေပြက်လက်နေတဲ့အကြောင်းမထထအိမ်တော်အောင်တင်ပြထားပါလိမ့်ရှင်
။က ကချင်ပြည်နယ်ကပူတာဝခရိုင်နဲ့စကိုင်းတိုင်းအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်6မြို့နယ်လက်ရှိမှာမိုးကြီးပြီးရေရှမ်းနေတဲ့အတွက်လန်ဒါရီပျက်စီးနေပါတယ်။အဲဒီမှာဇူလိုင်လဇန်ပိုင်းအချိန်ကစပြီးမိုးကြီးရေရှမ်းတာကြောင့်ရိတ်ခါတွေပြက်ပြီးတော့ဆန်ပြုတ်ပြုတ်စားနေရတယ်လို့နန်းရွန်းဒေသခံတယောက်ကပြောပါရစေ။
ဒီကနေ့ရောဒီဒေတာတွေတစ်ခုလုံးလည်းပြည့်နေတယ်ဒီကတော့မြေကြီးကခါကြတော့ကမ္ဘာပြေပါဘောနော်ကမ္ဘာပြေဒီတရားကြီးအရမ်းပြည့်စီသွားတယ်အဓိကဆန်ဘောနော်ဆန်ကလည်းဒီအဝင်ကတိတ်ရှိတယ်လို့ရှိရဆန်ရလည်းအိမ်ကမှဈေးကလည်းမြောက်တယ်ပေါ့အချင်းမိသားစုတွေကဆန်မဝင်မဝင်နေတော့တဲ့အခါမှာတောင်ရည်တို့ကလည်းပဲဆန်စပါးတွေကမထက်သေးဘူးရှိကိမျိုးဆိုတော့ဒီစံပြုတ်ထားတဲ့မိသားစုတွေရှိတယ်
အလားတူပဲတနိုင်းနန်းယွန်းလမ်းမှာပေ300တရာပျက်စီးသွားသလိုနန်းယွန်းပန်ဆောင်လမ်းနန်းယွန်းလဟဲလမ်းတွေလည်းပျက်စီးနေတာပါဒါ့အပြင်ပူတာဝခရိုင်ကိုဆက်သွယ်ထားတဲ့တခုတည်းသောကားလမ်းပိုင်းဟာလည်းပျက်စီးသွားတာကြောင့်ပူတာဝခရိုင်ကမြို့နယ်၅ခုမှာကုန်သွယ်မှုရပ်ဆိုင်းနေပြီးခက်ခဲနေတယ်လို့ဒေသခံလူမှုကွန်မြူနီလုပ်ငန်းလုပ်ကိုင်နေတဲ့ကိုရမ်စိန်းကပြောပါတယ်
အခုနေမိချင်းသားကြမှာလမ်းအတော်ပြည့်စည်တဲ့အတွက်ကြောင့်အချင်းလချီတော့ကြောင်းမှာပါဘုရားဟိုကလည်းနောင်မွန်နောင်မွန်ကလည်းခေါလံဖူရဲ့ဒီတောက်ချောင်းလမ်းကဝစ်ချဝစ်ချဖြစ်စည်းသွားတယ်ပါရီပြက်တလေဇာတော့ဘုံပစ္စည်းရောစာမျိုးစီအဘုံပြက်တဲ့တက်စီကဇာအဲ့ဒီဘက်မှာဆိုရင်ဒီတအားများတာပေါ့နော်အဲဆေးဝါးရီပြက်တယ်ကြမှာရချုတဲ့ကြတယ်ဆောက်ဝင်ရေးစမ်းစီစားရည်ဒီအခြေခံမိသားစုရည်စင်ရည်မိသားစုရည်ဆိုရင်အကန့်အရန်ခက်ခဲရှိတယ်ဝယ်ဖို့လည်းပတ်စံမပိုင်းဆိုင်ကြပါဘူးနော်သူတို့မှပတ်စံမရှိတဲ့ကြအရန်ခက်ခဲရှိတယ
်မြကြီးနောက်စွန်ပရာဘုံပူတာအိုနောင်မောခေါင်လန်ဖူလန်တလျှောက်လဲပျက်စီးနေတာဖြစ်ပြီးမြကြီးနောက်ပူတာအိုလမ်းပိုင်းမှာလဲကုန်ပစ္စည်းတည်လာတဲ့ကားရီအစီး90ထပ်မင်းပိတ်မိနေပါတယ်ပူတာအိုခရိုင်မှာမြို့နယ်၅ခုရှိပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့စည်ရင်အရာခရိုင်တစ်ခုလုံးမှာလူဦးရေ3000ကျော်နေထိုင်ကြပါတယ်။ပူတာဝကနေမိုင်60ကျော်ဝေးတဲ့နောင်မွန်မြို့နယ်မှာလဲကားတွေမဝင်တော့တဲ့အတွက်စေဝါတွေကအစပြက်လက်နေပါတယ
်။မရှိဘူးမရှိဘူးဘာလို့စတော့ရှိဘူးဆိုလည်းလုံးတဲ့ဆိုတော့အားခက်ခဲရှိရဒီထက်မှာရှင်းလျာခါတိုင်းဆိုတော့အသားလည်းမရှိရင်လည်းဆိုင်ထဲကတော့အမေဘူးငါဘူးရဘုံမှရှိရဆိုတာဘာမှမမရှိအဲဆေးရုံပဲသူကအိမ်မှာဒီတိုင်းပဲကုနေကြတယ်ရန်ကုတာပေါ့ဆိုင်ဒီကဟိုတိုင်းရင်းဆေးပြီးပေါ့အဲ့လိုလုပ်နေတာသူကဆေးရုံတက်တယ်ဆေးရုံတက်တယ်လို့ဆိုနေဟိုမှာဆေးရုံမှာလည်းဆေးရီမရှိဘူးလို့ပြောနေတာပဲဆရာမတော့
ဒီအချိန်ကြီးနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကချင်ပြည်နယ်ပြောခွင့်ရသူနဲ့စကိုင်းတိုင်းပြောခွင့်ရသူတွေကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရှင်
RFA ကထုတ်လွှင့်နေပါတယ်ရှင်။မြန်မာဘင်္ဂလားဒေ့ရဲ့နယ်စပ်မောင်နှောမြို့နယ်မှာစစ်ကောင်စီနယ်ကြားဆောင်တပ်စခန်းတွေကိုရခိုင်တပ်တော် AA ကသိမ်းပိုက်နေပြီးတော့တိုက်ပွဲတွေပြင်းထန်နေပါတယ်။ဒေသခံတွေသေဆုံးထိခိုက်တာတွေရှိနေတယ်လို့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြရတဲ့အကြောင်းမတ်သစင်လိုင်းတင်ပြထားပါတယ်ရှင်။
မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့နယ်ကစစ်ကောင်စီရဲ့မကြီးချောင်းနယ်ကြားဆောင်တပ်စခန်းကိုဇူလိုင်လ17ရက်နေ့ကသိမ်းပိုက်လိုက်ပြီးမောင်နှောတမျိုးလုံးကိုဆက်လက်သိမ်းပိုက်နိုင်ဖို့အတွက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်တပ်တော် AA ကမနေ့ကထုတ်ပြန်ကြေညာပါတယ်။မောင်နှောမြို့နယ်မှာစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်အမှတ်5နယ်ကြားဆောင်တပ်ကိုလည်းတိုက်ခိုက်နေတယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွေကြောင့်ရိုဟင်ဂျာတွေတေဆုံးထိခိုက်ရတာတွေရှိနေတယ်လို့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းနေ့စဉ်ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်မြို့ကိုသိမ်းပိုက်ဖို့အတွက်မြို့ကန်တွေအ мян ဆုံးရှောင်ရှားကြဖို့ရခိုင်တပ်တော် AA ကဇွန်လ16ရက်နေ့ကသတိပေးချက်ထုတ်ပြန်ပြီးတဲ့နောက်ဒီကနေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေ့စဉ်ထွက်ပြေးတဲ့ရိုဟင်ဂျာ9000လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။မြို့နီးဝန်းကျင်ကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုအဓိကထွက်ပြေးခိုလုံကြတာလို့အာယူလိုအမည်လွှဲထားတဲ့မောင်တော်မြို့ကန်ရိုချာတယောက်ကအာတဖေကိုပြောပါတယ်
။လေးစင်းနေပြီးတော့လေးစုံသွားဖို့လို့တရား60 80အဲ့လိုဒီလိုမျိုးသွားပါတယ်။အဲ့ဒါမုန်းနေနေပြီးတော့လုံးမီပါကရောမဲစီကရောရောဒီဟာတိတိယနေပြီးတော့ဆင်းရဲနေပြသွားတယ်။ဟိုကနေပြီးတော့ပြင်လာလူရနေပြီးတော့တပိုင်းလာတယ်ဒီကမြန်မာနေပြီးတော့ဆင်းရဲနေပြီးတော့သွားသွားတယ
်။ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ညကရွှေစားကြီးရွာအုပ်စုကမိသားစုဝင်12ယောက်ပါတဲ့အိမ်တော်စုနှစ်စုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လီနဲ့ထွက်ပြေးခဲ့ကြပြီးတဲ့နောက်အဲ့ဒီနေ့ညမှာပဲမြန်မာဘက်ကိုပြန်လဲပို့ဆောင်ခံခဲ့ရတာလို့ဆိုပါတယ်ပြန်ပို့ခံရသူတွေထဲမှာတက်ကြီးရွယ်တွေကလေးတွေနဲ့ကိုဝန်ဆောင်အမျိုးသမီးတွေပါဝင်ပြီးလူတစ်ယောက်ကိုမြန်မာငွေ30,000နဲ့ညီမျှတဲ့တာကာငွေ6,000စီတောင်းတာကိုမပေးနိုင်တဲ့အတွက်ပြန်လဲမောက်ထုတ်ခံရတာလို့လည်းပြောပါတယ် ဒီကိစ္စနဲ့ပတ်သက်လို့မေးမြန်းနိုင်ဖို့အတွက်ရန်ကုန်မြို့အခြေစိုက်မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံကို RFI ကဒီကနေ့အီးမေးလ်ကနေတစ်စည်းဆက်သွယ်မေးမြန်းခဲ့ပေမယ့်အကြောင်းမပြန်သေးပါဘူး။ဇူလိုင်လ10ရက်နေ့ညကရွှေစားကြည့်ရအုပ်စုထဲမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ပွားရာကနေလက်နက်ကြီးလက်နက်ငယ်တွေထိမှန်လို့ရိုဝင်ဂျာ2ယောက်သေဆုံးပြီး73ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆရာဝန်တွေမရှိတာကြောင့်ဒဏ်ရာရသူတွေကိုကိုနီးကိုဟန်နဲ့ပဲကုသနေရတယ်လို့ဇူပိုင်းလိုအမည်လွှဲထားတဲ့မောင်တော်မျိုးကန်ရိုဝင်ဂျာတယောက်ကပြောပါတယ်။
စေကူတာမှာတော့ဒီမှာဆရာဝန်မရှိဘူးဒီမှာစေကူတာကွန်ရရလည်းမရှိဘူးသူတို့အဲ့လိုပဲနေရတယ်လမ်းကြောင်းရရင်တို့ကဘယ်ဘင်္ဂလားဘယ်ကိုပဲသွားရရှိပါတယ်တခြားလူတွေအရင်တင်ရရတဲ့လူတွေကသွားရရှိပါတယ်ကျွန်တော်တို့မြို့တဲမှာအစီမပြေလဲမပြေလဲပြည်စုလိုပဲနေရတာပါညာကိုတော့ပြေဖို့လည်းမရှိဘူးစစ်သားတော့ကွန်မပြူ
တိုက်ပွဲတွေကြောင့်မောင်းတော်မြို့တွင်းထဲမှာပိတ်မိနေသူတွေဟာစားနဲ့ရိတ်ခါအခက်ခဲနဲ့ရင်ဆိုင်နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်မောင်နှမျိုးကအချင်းနေရင်းနဲ့ပတ်သက်လို့မင်းမြတ်နိုင်ဖို့စစ်ကောင်စီရဲ့ရခိုင်ပြည်နယ်ပြောခွင့်ရသူပြည်နယ်ဥပဒေချုပ်ဦးလာသိန်းကိုအတဖေကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုတာရှိပါဘူးရှင်
။အခုတခါမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲထားတဲ့အမှုအတွက်နောက်ထပ်နိုင်ငံ9နိုင်ငံကိုဂမ်ဘီယာနိုင်ငံဘက်ကပူးပေါင်းပါဝင်ခွင့်ပေးလိုက်လို့ပို့ပြီးတော့အလားအလာကောင်းလာတဲ့အကြောင်းမက်သီရီမင်းစင်ကဆက်ပြောပြမှာပါရှင်။
ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတဲ့အမှုမှာကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊ဗြိတိန်နဲ့မော်လ်ဒိုင်းနိုင်ငံတွေကိုနိုင်ငံတကာတရားရုံး ICJ ကပါဝင်ခွင့်ပြုလိုက်ပြီးဒီနိုင်ငံတွေရဲ့တွေ့ရှိချက်တွေကိုစာနဲ့တင်ပြခွင့်ပြုလိုက်တယ်လို့ ICJ ကဇွန်လလဆန်းမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။နှုတ်နဲ့ထွက်ဆိုချက်တွေကိုဘယ်တော့ခွင့်ပြုမလဲဆိုတော့တရားရုံးကနောက်ပိုင်းမှာကြေညာမယ်လို့ဆိုပါတယ်။ဆွေဒင်နိုင်ငံအခြေစိုက်ဥပဒေပညာရှင်ဦးအောင်ထူကဒီလိုပူးပေါင်းပါဝင်လာတဲ့အတွက်ဒီအမှုမှာဂမ်ဘီယာနဲ့ပါဝင်လာတဲ့နိုင်ငံတွေအတွက်အခွင့်အလမ်းပိုရှိလာတယ်လို့ပြောပါတယ်
။နံပါတ်၁ချက်ကတရားရုံးမှုကင်းနဲ့သက်ဆိုင်တဲ့ဆော်ရဆော်ရင်အားလုံးကိုအခုထပ်မံပါဝင်လာတဲ့နိုင်ငံတွေကိုပြည်ပဆောင်ပေးရမယ်။ဒုတိယချက်ကအဲ့ဒီနိုင်ငံတွေက written statement လို့ခေါ်တဲ့စာနဲ့ရေးထားတဲ့ထုတ်ပေါ်ချက်တွေကမ္ဘာတရားရုံးမှာတင်ဝင်ရှိသွားတယ်။တတိယချက်ကအဲ့ဒီစာနဲ့ရေးသားထားတဲ့လိလာချက်များ written observations ကိုခေါ်တယ်။အဲ့ဒါလေးကိုလည်းပဲတင်ွင့်ရှိသွားတယ်။နောက်ဆုံးနံပါတ်၄ချက်ကတော့အမှုကဆက်သွားရင်းနဲ့နှုတ်နဲ့စင်မေးတဲ့အဆင့်ရောက်သွားပြီဆိုရင်ခုတိုးလာတဲ့နိုင်ငံတွေရဲ့လိလာချက်တွေကိုဆက်လက်တင်ပြရှိသွားတယ်
။မြန်မာနိုင်ငံလူအခွင့်ရေးကွန်ရက် BHRN အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းက
ဒီလိုမျိုးနိုင်ငံတွေပါဝင်လာတဲ့ဒီနိုင်ငံတချို့တွေမှာဆိုရင်ဥပမာ UK တို့ဘာလို့မှာဆိုရင်ဒီ PP ဆိုင်တရားရေးစနစ်နဲ့ပတ်သက်တော့တို့မှာတရားစွဲလို့ရတဲ့နည်းလမ်းတွေရှိတယ်ဆိုတော့အခုလိုမျိုးတို့ဒီလိုကိစ္စတွေမှာဟို ICJ မှာတို့ပါဝင်လာပြီဆိုတော့ကျွန်တော်တို့ဒီလိုပုံအခွင့်လန်းတာပါမှာပေါ့နော
်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့ကရိုဟင်ဂျာ9သိန်းကျော်ကို2018ခုနှစ်ကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲမောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေဟာလူမျိုးတုံးစီလိုတဲ့ဆောင်ရွက်ချက်တွေပါဝင်တယ်လို့သုံးသပ်ထားပါတယ်။ဘင်္ဂလားဒေ့ရှ်အခြေစိုက်ရိုဟင်ဂျာလူငယ်များအစည်းအရုံးညွှန်ကြားရေးမှူးဦးခင်မောင်က
ရိုဟင်ဂျာလက်ဒီကိစ္စကိုသိရတဲ့အဆိုင်ပြေမလို့ကျွန်တော်ပေါ်လေးယူသွားပါတယ်။ဒါကမျိုးဒီကိစ္စသူတို့ပါဝင်ပေးဖို့လို့ကြောင်းနိုင်ငံတကာကကျွန်တော်ရိုဟင်ဂျာရဲ့ပါဝင်လေးဆက်သွားမှာပါ။
လုံးချုပ်ရေးအရာအမည်မဖော်လို့တဲ့စစ်တပ်အရာရှိဟောင်းတူကတော
့အစတက်ကအကြီးကြီးမှာကျွန်တော်တို့ကလက်မှတ်ထိုးတာမဟုတ်တာဘူး။ဒါတော့လုံးနဲ့ပြောလုံးကြောက်ပေါ်ဆိုတော့ထူးကြတော့ဘာမှကျွန်တော်အကျိုးတရားမှုကျွန်တော်တို့မရှိပါဘူး။ဒီလိုပဲပြောချင်တယ်။တခုပဲရှိတဲ့အကြီးကြီးမှာအစရာဆွဲခံတာရင်တော့ဟိုသူ့နိုင်ငံလေးမတော်တဲ့ကိုရှောင်ပေါ့နော်။ဒါပဲရှိမှာပါ
။နိုင်ငံတကာတရားရုံး ICJ ရဲ့2023ခုနှစ်အောက်တိုဘာလအမိန့်ကြေညာချက်အရဒီမှုနဲ့ပတ်သက်ပြီးနှစ်ဖက်အပြန်အလှန်ရှောက်လဲချက်ပေးဖို့အတွက်ဂမ်ဘီယာနိုင်ငံကအခုနှစ်မေလ16ရက်နေ့နောက်ဆုံးထားပြီးဒုတိယကြိမ်ရှောက်လဲချက်တင်ရမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီကတော့အခုနှစ်ဒီဇင်ဘာလ16ရက်နေ့မှာဒုတိယကြိမ်ထုချေလွှာတင်ပြရမှာဖြစ်ပါတယ်ရှင်
။ RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရပ်နားပါရစေ။မြန်မာပြည်သူပြည်သားများဘေးအန္တရာယ်ပေါင်းကင်းဝေးပါစေရှင်။
Radio Free Asia.